ရုရှားသမ္မတဗလာဒီမီယာပူတင်ဟာအမတ်လောင်းမဟုတ်ပေမဲ့သူဦးဆောင်တဲ့အာဏာရယူနိုက်တက်ရုရှားပါတီဝင်ရောက်ရှင်ပြိုင်တဲ့ပါလီမန်ရွေးကောက်ပွဲအတွက်ရုရှားပြည်သူတွေမဲပေးနေကြပြီဖြစ်ပါတယ်မစ္စတာပူတင်ရဲ့နာမည်မဲစင်းတဲ့ပါနေတာကြောင့်မဲဆန္ဒရှင်အများအပြားမဲပေးဖို့ဖိအားပေးတာမျိုးဖြစ်နေတယ်လို့ VOA မော်စကိုသတင်းတောက်ပီတာဖက်ဒန်စကီသတင်းပေးပို့တဲ့အတိုင်းကျွန်မကတင်ပြပေးပါမယ်ရှင်။ဒေတာစံတော်ချိန်ဆက်တစ်ခုကွဲပြားတဲ့ရုရှားနိုင်ငံတစ်ခုလုံးမှာမနေ့7နာရီကနေည7နာရီအထိမဲဆန္ဒပေးဖို့မဲယုံတွေကိုဖွင့်လှစ်ခဲ့ပါတယ်။ပထမဆုံးမဲပေးကြသူတွေကတော့အမေရိကန်ပြည်ထောင်စုနဲ့အမေရိကန်ပြည်ထောင်စုရဲ့အလာစကာပြည်နယ်နဲ့နယ်စပ်ပိုင်းခြားထားတဲ့ဘာရင်ပင်လယ်တစ်ဖက်ကမ်းမှာရှိတဲ့ချူကိုတာမြို့ကန်တွေပဲဖြစ်ပါတယ်။အဲ့ဒီဒေသတစ်ခုလုံးမှာ89ရာခိုင်နှုန်းမဲဆန္ဒပေးခဲ့ပြီးအိမ်နီးချင်းဒေသဖြစ်တဲ့ကန်ချက်ကမှာတော့54ရာခိုင်နှုန်းမဲပေးခဲ့တယ်လို့ Interfax သတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။မော်စကိုမြို့တော်မှာမဲဆန္ဒစတင်ပေးခဲ့ခြင်းကနေ2နာရီအတွင်းနိုင်ငံကနေရာတော်တော်များများမှာမဲဆန္ဒပေးပြီးသွားကြောင်းနဲ့နေ့လယ်ပိုင်းမှာတွက်ချက်တဲ့စည်ရင်းအရာမဲဆန္ဒပေးသူအရေအတွက်ဟာပြီးခဲ့တဲ့အချိန်မဲဆန္ဒပေးသူတွေထက်နှစ်ဆမြင့်ပါတယ်လို့ရုရှားရွေးကောက်ပွဲကော်မရှင်နဲ့အမျိုးသားသတင်းဌာနတွေကပြောဆိုခဲ့ပါတယ်ဝင်ရောက်ရှင်ပြိုင်တဲ့ပါတီတွေဟာရုပ်မြင်သံကြားနဲ့ကြော်ညာဆိုင်မုတ်တွေကိုအသုံးပြုပြီးမဲဆွဲတဲ့လှုပ်ရှားမှုတွေကိုပြုလုပ်ခဲ့ကြပါတယ်အတိုက်ခံတွေဘက်ကပြောကြတာကတော့မဲဆန္ဒရှင်တွေအနေနဲ့ United Russia Party ကိုမဲပေးဖို့လုပ်ငန်းခွင်တွေမှာဖိအားပေးတာခံခဲ့ရတယ်လို့ဆိုပါတယ်။စစ်စစ်သူတွေရဲ့ပြောဆိုမှုအရသမ္မတပူတင်ဟာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုမရှိပေမဲ့သူ့ရဲ့ United Party အနေနဲ့အနည်းဆုံးမဲရခိုင်နှုန်း60ရာမှသာလူအများကြိုက်နှစ်သက်တဲ့ထောက်ခံမှုရရှိမှာဖြစ်ပါတယ်။သမ္မတပူတင်ကတော့ရုရှားအစိုးရရဲ့အုပ်ချုပ်မှုအလွှာအဆင့်ဆင့်တိုင်းမှာသူ့ရဲ့ပါတီလွှမ်းမိုးမှုရှိရမယ်လို့ပြောဆိုလိုက်ပါတယ်။မော်စကိုမြို့တော်မှာမဲဆန္ဒနယ်မြေပေါင်း2918ခုရှိပြီးမဲယုံပေါင်း9500လောက်မှာမဲပေးကြသူတွေဟာတေဂီတာတွေအစားအသောက်တွေအိမ်သုံးပစ္စည်းရောင်းချတဲ့ကြပန်းဈေးတွေနဲ့ပွဲတော်တခုလို့ပြောရွှင်နေကြပါတယ်။အသက်89နှစ်အရွယ်အန်တိုနီနာကာလစ်စထရာတိုဗာဟာမဲယုံအတွင်းမှာဗလာဒီမာပူတင်ရဲ့ပါတီကိုမဲဆန္ဒပေးခဲ့ပါတယ်။ဒါပေမဲ့ဘာဖြစ်လို့ဒီလိုမဲပေးခဲ့တယ်ဆိုတာကိုတော့မသိဘူးလို့သူမကဆိုပါတယ်
။ဘယ်ဆိုအရရှေ့ဟိုရဂပူတင်အဲ့ဒီဘာနာပမဟာလီနီဗာဆယ်လီနာစီမ
အားလုံးကပူတင်ကိုမဲပေးဖို့ပြောကြတာပဲ။ကျမကတော့အားလုံးကိုကြိုက်ပါတယ်။သူတို့ကကျမတို့ကိုကူညီပြီးပြစ်မထားဘူးဆိုရင်ကျမတို့ကဘယ်သူကိုမှဆိုကြိုက်ပါတယ်လို့အန်တိုနီနာကာလစ်စထရာတိုဗာကပြောသွားတာပါ။23နှစ်အရွယ်ဆေးကြောင်းသားအီလီယာကတော့လူမှုရေးအကျိုးစီးပွားတိုးတက်လာအောင်လုပ်ပေးမယ်ဆိုပြီးကတိပေးခဲ့တဲ့ကွန်မြူနစ်ပါတီကိုမဲပေးခဲ့တယ်လို့ဆိုပါတယ်
။ Я считаю, что эта партия самая социальная политика на сегодняшний день. Самая справедливая.
ကျွန်တော်အနေနဲ့ကွန်မြူနစ်ပါတီရဲ့အစီအစဉ်တွေကိုဖတ်ပါတယ်။ဒီအစီအစဉ်တွေဟာညီမျှမှုရှိတဲ့လူမှုရေးဆိုင်ရာ policy တွေဖြစ်တယ်လို့ယုံကြည်လက်ခံမိပါတယ်လို့အီလီယာကပြောဆိုသွားခဲ့တာပါ။တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲဟာအရေးပါတဲ့စည်းမျဉ်းစည်းကမ်းနှစ်ခုကိုပြောင်းလဲစုစည်းမှုအောက်မှာလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲကလို့ကိုယ်စားလှယ်တဦးချင်းပေါ်မှာရွေးချယ်မဲပေးတာမျိုးမဟုတ်ပဲပါလီမန်မှာကိုယ်စားပြုမဲ့ကိုယ်စားလှယ်အတွက်ပါတီကိုရွေးချယ်ခဲ့ကြတာပါ။ဒုတိယစည်းမျဉ်းစည်းကမ်းကတော့ပါတီအနေနဲ့ပါလီမန်မှာကိုစားပြုနိုင်ဖို့မဲ9ရာခိုင်နှုန်းရဖို့လိုအပ်ပါတယ်။ဒီလိုစံထားချက်အစ်စ်တွေအောက်မှာဝင်ရောက်ရှင်ပြိုင်တဲ့ပါတီ7ခုအနက် United Party နဲ့ Communist Party နှစ်ခုပဲပါလီမန်နေရာရရှိဖို့တည်ကြတယ်လို့လူမှုစစ်တမ်းတွေကပြသပါတယ်။တခြားအခွင့်အလမ်းရှိတဲ့ပါတီနှစ်ခုကတော့အမျိုးသားရေး Liberal Democratic Party နဲ့ Adjust Russia ဆိုတဲ့ပါတီတွေပဲဖြစ်ပါတယ်။အမျိုးသားရုပ်မြင်သံကြားမှာ United Russia Party တခုပဲမဲဆွယ်ခွင့်ရခဲ့တာကြောင့်အခွင့်အလမ်းညီမျှမှုမရှိဘူးလို့တခြားအတိုက်ခံလှုပ်ရှားသူတွေကပြောဆိုပါတယ်။အခုမဲဆန္ဒနယ်မြေတော်တော်များများမှာမဲပြားတွေကိုကွန်ပျူတာနဲ့ရေးတွက်ပါမယ်။မဲယုံတွေပိတ်တာနဲ့တပြိုင်တည်းမဲတွေရေးတွက်မှာဖြစ်ပြီးနောက်ဆုံးရေးတွက်မှုတွေကိုဒီဇင်ဘာလ16ရက်မှာသိရမှာဖြစ်ပါတယ်လို့ပြောဆိုကြပါတယ်ရှင်။